အင်္ဂါနေ့ညပိုင်းတဲအလီလိုက်စီစဉ်ကနေပြီးတော့ကျူးစွပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအာနာယ NLD ပါတီနဲ့ရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့ဆက်ဆံရေးအထူးဖြစ်တော့ NLD အစိုးရလက်အောက်မှာဒီလက်ထက်မှာရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့ဖွံ့ဖြိုးတိုးတက်မှုအခြေအနေကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ် CSU လို့ခေါ်တဲ့ဒီရပ်ဖက်လူမှုအဖွဲ့အစည်းတွေအားကောင်းရှင်သန်မှုဆိုတာဟာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွံ့ဖြိုးရေးအတွက်အရေးပါတယ်လို့ပဲတစ်ဖက်မှာတော့ CSU တွေကဒီမိုကရေစီကိုထိန်းချုပ်ပေးနိုင်တဲ့အင်အားစုတစ်ရလည်းဖြစ်ပါတယ်ဒါကြောင့်မို့လို့လက်ရှိမြန်မာနိုင်ငံမှာရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့လွတ်လပ်ခွင့်လှုပ်ရှားရှင်သန်ကြီးထွားခွင့်ဘယ်လိုအခြေအနေများရှိပါလဲဆိုတာနောက်ဒီ NLD ဆိုရလက်ထက်ရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့အနေအထားကိုဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးကိုဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒေါ်ရွှေရွှေစိန်လက်ဖြစ်ပါတယ်သူကတော့ဒီအထက်လွှတ်တော်ရဲ့ INGO NGO ကော်မတီကပါနောက်တဦးကတော့ဒီ Trigger Women Support Group ကဒီအမျိုးသမီးလှုပ်ရှားရေးအဖွဲ့ကဒေါ်ခင်လေးဖြစ်ပါတယ်နှစ်ဦးစလုံးလီလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးတော့ဒေါ်ရွှေရွှေစိန်လက်ကိုမြေးချင်ပါတယ်ခင်ဗျာဒေါ်ရွှေရွှေစိန်လက်ကြားပါလားခင်ဗျာအမကြီ
းဟုတ်ကဲ့ကြားပါတ
ယ်ကျွန်တော်အရင်ဆုံးတော့အမတို့အခုလုပ်နေတဲ့ဒီလွှတ်တော် INGO NGO ကော်မတီနဲ့ပတ်သက်လို့ပေါ့ဒီကော်မတီကစပြီးလုတ်ခတဲ့ကအဓိကထားတာကဒီ NGO NGO နဲ့ဆက်ဆံရေးကိုအဓိကထားတာလားဒါမှမဟုတ် NGO ဖွံ့ဖြိုးရေးပိုင်းကိုဦးစားပေးလားဘယ်လိုအချက်မျိုးကိုအဓိကဦးစားပေးပြီးတော့လုတ်ခဲ့လဲလုပ်နေပါလဲခင်ဗျာ
အခုကျေးဇူးကျမတို့ကတော့လောလောဆယ်နေပေါ့နော်ကျမတို့ဆောင်ရွက်နေရတော့ဒီ NGO INGO တွေလုပ်ငန်းတွေဆောင်ရွက်တာမှာဖြစ်မူဝါဒပိုင်းဆိုင်ရာဖြစ်ပေါ့နော်လိုအပ်တဲ့အခက်အခဲကျမတို့နားထောင်နေအခုဆိုရင်ကျမတို့ဒီ INGO အဖွဲ့အစည်းပေါင်းပေါ့နော်ကျမတို့တော်တော်များများပေါ့မိခါနာ3ခု4ခုပေါ့နော်အဲ့နဲ့ MOU ထိုးထားတဲ့ NGO နဲ့ပတ်သက်ပြီးသူတို့ရဲ့လုပ်ငန်းတွေဘယ်လိုဆောင်နေဘယ်လိုအခက်အခဲရှိရဲဆိုလွတ်တော်မှာကျမတို့တွေ့ဆုံပြီးတော့မှကြားနာတယ်ပြီးတော့ကျမတို့ဥပဒေပေါ့နော်ကျမတို့ company အနေနဲ့ကတော့ဒီရက်ွက်ကြီးရအချုပ်ရေးနဲ့ဆိုင်တဲ့ဥပဒေကိုကျမတို့ကနေရတင်တတိယကျင်းပြစင်တဲ့ဥပဒေတင်ခဲ့ရပေါ့နော်အဲအဓိကတော့ဒီ NGO တွေနဲ့တွေ့ဆုံပြီးတော့မှသူတို့ရဲ့အခက်အခဲတွေပေါ့နော်နောက်ကမှပူပေါင်းဆောင်ရွက်ရမယ့်ဟာတွေအဲဒါတွေကိုကျမတို့ကဟိုပေါ့သူတို့ရဲ့အတန်တွေနားထောင်မှာပေါ့
ဟုတ်ကဲ့အဲကျွန်တော်ခုနကအမပြောတဲ့အချိန်မှာရေတော့ကျွန်တော်ဒီနိုင်ငံတကာ INGO တွေနဲ့ပတ်သက်လို့မေးချင်ပါတယ်သူတို့ကတော့အဓိကဒီသက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ MOU ထူးပြီးတော့လုပ်တာပေါ့နော်တချို့နေရာတွေမှာလွတ်လပ်လှူရှားဝင်ရတယ်ဒါပေမဲ့တချို့နေရာတွေမှာလည်းသူတို့တချို့အထူးဖြစ်တိုင်းသားဒေသတွေကိုသွားတာခက်ခဲရှိတယ်လို့လည်းကျွန်တော်ခဏခဏကြားရပါတယ်ခင်ဗျာအဲ့တော့အဲ့အချိန်တွေနဲ့ပတ်သက်လို့ဒီလွတ်တော်ကော်မတီအနေနဲ့ဘာတွေများလှုပ်ဆောင်ပေးနိုင်တာတွေရှိပါလဲခင်ဗျာသူတို့ရဲ့လွတ်လပ်စွာလှူရှားခွင့်လုပ်နိုင်ခွင့်ပေါ့
โอเคကျမတို့ကတော့ဒီမှာတီဇယ်ဥပဒေပေါ့နော်ကျမတို့ကတော့သူစီးနီးစီးတန်းနေရှိတယ်အဲ့တော့ကျမတို့ကကျမတို့ဒီ NGO တွေရဲ့အတောင်နားထောင်ပြီးတော့ကျမတို့သက်ဆိုင်ရာပြည်ရေးပေါ့နော်ပြည်ရေးရာတာဝန်ထားတာဆိုတော့ဒီအရင်နဲ့ပတ်သက်ပြီးတော့ကျမတို့လိုအပ်တာနောက်ခါမှာကျမတို့ကသက်ဆိုင်တဲ့ကျမတို့မယ်ပေါ့နော်ဒီတိုင်းဒေသကြီးပြည်နယ်မယ်ကိုယ်စားလှယ်တွေထားထားတာပေါ့အဲ့ကိုယ်စားလှယ်တွေနဲ့ဆက်သွယ်ပြီးတော့အခက်အခဲရှိလို့ရှင်ပေါ့နော်ကျမတို့ကဒါမဲ့ဟိုအခက်အခဲရှိရဆိုတာသူစီးနီးစီးတန်းပေါင်းနေပေါ့ဥပဒေပေါ်နေရတော့ကျမတို့ဖြစ်ရမှာပေါ့နော်ဒါတတ်မှတ်ထားတဲ့ MOU ဆိုလဲသူတို့ MOU မှာဘယ်နေရာကြီးလောက်ပိုင်ခွင့်ရှိတယ်လဲဒါဝန်ကြီးဌာနနဲ့ထိုးထားတာရှိတယ်နောက်ဘယ်လိုလုပ်ငန်းတွေဆိုတာသူတို့ရဲ့ MOU မှာပါတယ်ပေါ့နော် MOU နဲ့လုပ်တဲ့ဟာတွေမှာအခက်အခဲရှိတယ်ဆိုရင်တော့ကျမတို့ကိုယ်စားလှယ်နဲ့ပူးပေါင်းပြီးတော့ကျမတို့ကူညီပေးပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ထပ်ဒီ local NGO တွေနဲ့ပတ်သက်လို့မေးချင်ပါတယ်ပြောမယ်ဆိုရင်မြန်မာနိုင်ငံမှာ zone တရားပွင့်လင်းလာတဲ့အချိန်မှာဒီ NGO အသေးလေးတွေဒေသဆိုင် NGO တွေလည်းအများကြီးပေါ်လာပါတယ်ခင်ဗျာအဲ့တော့ဒီဖွဲ့တွေနဲ့မတို့ဒီလွှတ်တော် company နဲ့ဆက်ဆက်မှုဆက်ဆက်နိုင်မှုဆောင်ရွက်နိုင်မှုကဘယ်လောက်ထိရှိပါလဲခင်ဗျာ
အဲကျမတို့ဒီလောလောဆယ်တော့ကျမတို့ကဒီ local တွေနဲ့တော့အခုလောလောဆယ်ဟို committee အနေနဲ့ပုံမလို့တို့တော့ကျမတို့သက်ဆိုင်ရ issue လိုက်ပေါ့နော်ဥပမာဆိုရင်ကျမတို့ကအမျိုးသမီး issue လာလေယာဉ် issue လာပေါ့နော်အဲနောက်ကမူရစေဝါလာပေါ့အဲစသဖြင့်ပေါ့အဲ့လိုမျိုးနော်ခလေးသူငယ်လာနောက်အလုပ်ကမာလာသက်ဆိုင်ရ committee တွေရှိရစေအဲ့အဲ့လို committee တွေရှိရနောက်ခါမှာကျမတို့ဘတ်ဂျက်နဲ့ပတ်သက်လို့ရှိရင်လောလောကောင်တခြားဥပဒေကျမ်းနဲ့ပတ်သက်တော့ဥပဒေကျမ်းကော်မတီရှိတယ်အပြည်သူ့ငွေစင်းကော်မတီရှိတယ်ပူပေါင်းကော်မတီအဲ့ဒီမှာကျမတို့ကဟိုဘယ်လိုကောင်မတွေ့ဆုံခွင့်အများကြီးရပါတယ် NGO တွေနဲ့လေ local တွေနဲ့လည်းတွေ့ရပေါ့နော်ကျမတို့ဒါကတော့လွတ်တော်ဒီလိုမျိုးပြောင်းစလွတ်တော်အပိုင်းပေါ့မြို့သားလွတ်တော်ပြည်သူ့လွတ်တော်နောက်တိုင်းစာကြီးပြည်နယ်တွေမှာလည်းအဲ့လိုမျိုးပေါ့ NGO တွေနဲ့ဟိုရုပ်တွေတွေ့တယ်နောက်ခါမှာကျမတို့ဒီသက်ဆိုင်လွတ်တော်တွေနဲ့တွေ့ပြီးတော့မှဒေသဖွံ့ဖြိုးရေးတွေကိုဟိုဆောင်ရွက်နေရတယ်ကျမတို့ရှိတယ်ကျမတို့မြို့နယ်မှာဆိုလည်းအဲ့လိုပဲကျမတို့ဒါမြို့ကံပေါ့နော်ဒေတာခံCSO တွေနဲ့ကျမတို့ပူးပေါင်းပြီးတော့မှဒီလှုပ်ဆောင်တာရှိတယ်သူတို့ကဒေတာဖွံ့ဖြိုးရေးအမြဲလုပ်ခဲ့တာလीအဲ့တော့ကျမတို့ဒီနယ်ဟိုပေါ့လှုပ်လာတဲ့ခါမှလည်းကျမတို့နေနဲ့တက်နိုင်တလောက်ပေါ့နော်တက်နိုင်တလောက်ဝိုင်းဝန်းပြီးတော့မှကူညီပေးရပေါ့ဒါလည်းရှိပါတယ
်ကျွန်တော်နောက်တစ်ခုထပ်မေးချင်တာကဒီအရဖတ်လူမှုဖွဲ့စည်းတွေကရှင်းပြောရင်မြန်မာနိုင်ငံမှာလွတ်လပ်ခွင့်ကလည်းတိတ်မကြသေးလို့ဒါမဲ့ပေါ်လာကြတယ်ဒီဖွဲ့စည်းတွေလွတ်လပ်နဲ့ရှင်းတန်းနိုင်အောင်လို့ပို့ပြီးတော့ဖွံ့ဖြိုးအားကောင်းလာအောင်နိုင်ဖို့အတွက်ကိုလွတ်တော်အနေနဲ့ဥပဒေတရားတရားနဲ့အထောက်အကူဖြူဖို့အတွက်ကြိုးစားပေးတာကြိုးစားဖို့စီစဉ်နေရောရှိပါလားခင်ဗျ
အဲ့ဒါကတော့ကျမတင်တယ်ကျမတို့ဒီမှာလေဟိုတင်းဖွဲ့များပေါ့နော်ဥပဒေပေါ်ထားကိုလည်းပြင်ဆင်ရေးဆွဲနေတာပေါ့နော်အခုထိတော့မတက်လောက်မဖြစ်သေးပေါ့လေအဲ့တော့ကျမတို့ကတော့ဟိုတခုတော့ရှိတာပေါ့အရင်တော့ပုံစံလှုပ်ရှားခဲ့တဲ့အရာဖက်လူမှုဖွဲ့စည်းရကျမတို့ဒီမိုကရေစီရဖို့အတွက်ပေါ့နော်ကျမတို့တိုက်ခိုက်နေလှုပ်ခဲ့တာရှိတယ်အဒိုကေစီလှုပ်ခဲ့တာရှိတယ်ဒါပေမဲ့အခုပေါ့နော်ကျမတို့ဒီပြည်သူ့အစိုးရတက်လာပြီးအချိန်ကျတော့ကျမတို့စွတ်တော်နဲ့ဒီလိုမျိုးပေါ့နော် CSO ရဖက်လူမှုဖွဲ့စည်းရအခမ်းကဏ္ဍကစိတ်ပြေရင်ဘက်ကိုပို့ပြီးတော့မှဇောင်းပေးပြီးတော့ပေါ့ဟိုလှုပ်ရမယ့်နေထားရှိရပေါ့နော်ဥမာဆိုရင်ကျမတို့ကဒီမူဝါဒတွေကာလွတ်တော်ကနေဥပဒေတွေကလုပ်တယ်အဲ့ရှိမယ်မူဝါဒပိုင်းဆိုင်ရာတွေပို့ပြီးတော့ပြောင်းလဲမှာလွတ်တော်မှာတက်ဆိုင်ရာပေါ့နော်ကော်မတီများတက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်များနဲ့ပူးပေါင်းလှုပ်ဆောင်လို့အခွင့်အလမ်းတွေပေးထားပါတယ်ကျမတို့လေဒါပေမဲ့အဲ့ဒါလေးကိုတေချာဟိုမတိကျသေးပေါ့မတိကျသေးရလည်းဖြစ်နိုင်တယ်ဒီအဖွဲ့တွေကတော့ကျမတို့နဲ့ချိတ်ဆက်ပြီးတော့မှအနည်းဆောင်ရဲ့နေရာရှိပါတယ်ပူအားကောင်းဖို့ရပ်တလူမှုဖွဲ့စည်းအားကောင်းဖို့ကတော့ဒါပင်နိုင်ဒီမိုကရေစီနိုင်ငံတိုင်းမယ်ဆိုပေါ့နော်ကျမတို့ကဟိုပို့ပြီးတော့အပေးလို့လာပေါ့လေ
okay
အဲ့တော့ကျမတို့နိုင်ငံအနေနဲ့လည်းကျမမြင်တာတော့ပေါ့တဖြည်းဖြည်းနဲ့တော့ပို့ပြီးတော့မှဟိုအပေးလာတယ်အပေးရဲ့ပုံစံမျိုးကတော့ကွာသွားမှာပေါ့နော်နောက်ပူပေါင်းလို့ဆောင်တဲ့အဲပုံစံမျိုးကလည်းရင်လို့တော့မဟုတ်ဘူးကျမတို့ဟိုဟိုဆောင်ရွက်တဲ့လုပ်ငန်းမျိုးကပြောင်းလဲသွားလိမ့်မယ်လုံကြီးလုံမှန်လည်းပြောင်းလဲသွားလိမ့်မယ်လို့ကျမမြင်တယ်ဘာကြောင့်လဲဆိုတော့ဟိုကျမတို့ကဟိုကအပြောင်းလဲကိုရောက်နေပြီလေပြောင်းလဲရောက်နေခါမှာ nation building ပေါ့နော်ကျမတို့ဒီ state ပြည်နိုင်ငံတည်ဆောက်ရေးလုပ်ငန်းတွေမှာပို့ပြီးတော့မှပူပေါင်းလှုပ်ဆောင်မယ်လို့ကျမတို့မြင်နေ
Okay ဒီနေရာမှာကျွန်တော်တခုပြန်မြင်ချင်တာကဒီအကြမ်းမရေးလို့ပညာရေးတွေလုပ်တဲ့ဒီ CSO တွေအဖွဲ့အစည်းတွေအနေနဲ့ကတော့ခုနအာဏာပိုင်တွေပူပေါင်းဆောင်လုပ်နိုင်တဲ့အခြေအနေပေါ့ဒါပေမဲ့အခွင့်အရေးကိုဦးစားပေးပြီးတော့ပြောကြတယ်လူခွင့်ဦးစားပေးပြီးတော့ပြောကြတယ်ဆိုကြတယ်လှုပ်ကြကင်ကြတယ်ဒီအဖွဲ့အစည်းတွေနဲ့ပတ်အနေနဲ့ကြတော့ဒဇုံတရားအစိုးရဘက်ကိုဖြစ်ဖြစ်လွတ်တော်ဘက်ကိုဖြစ်ဖြစ်ဝေဖန်ထောက်ပြတာတွေရှိနိုင်ပါတယ်ခင်ဗျာဒီအဖွဲ့အစည်းနဲ့ပတ်သက်လို့ဆက်ဆံမှုကဘယ်လိုရှိပါလဲ
ဟုတ်ကဲ့ကျမတို့တကယ်တော့တချို့ဖွဲ့စည်းရလေပေါ့နော်တကယ်ပဲဝေဖန်ထောက်ပြရလေရှိတယ်အဲအဲ့တိုင်းပေါ့နော်ဒါပေမဲ့ကျမတို့စကလုံးပေါ့နော်ဘာသာစကားပေါ့စကလုံးရွေးချယ်တာပဲဖြစ်ဖြစ်ကျမတို့အကြောင်းအရာပေါ့အဲ့ဒီမှာတော့ကျမတို့နည်းနည်းတော့ပေါ့နော်ဟိုပူပေါင်းမရမအပြုတ်တော့ပေါ့ကျမတို့ဆောင်ရမှာရှိတယ်အပြန်လည်းနှိမ့်နိုင်ပို့ပြီးမှဆောင်ရမှာလေးတော့ကျမဟိုမြင်မိတယ်ပေါ့နော်ဒါကျမတို့လည်းယင်ကျမလည်းယင်တော့ရေးဆိုလောက်လာတာဆိုအဲ့ဆောင်ကလောက်ခဲ့ပုံစံကြာကျမတို့ကပို့ပြီးတမျိုးပေါ့နော်နည်းနည်းတော့တိုက်ခံတဲ့ဘောမျိုးပေါ့ကျမတို့ကဟောပေါ့ activist တဲ့ဘောမျိုးရှိတယ်ဒါပေမဲ့အခုဒီဘက်ပိုင်းကြတော့ကျမတို့ကပို့ပြီးမှပူပေါင်းလို့ဆောင်ပြီးတော့အဲ့လုံကအဲ့လိုမျိုးကိုပို့ပြီးပူပေါင်းလာမယ်ဥမာဆိုလို့ရှိရင်ပေါ့ကျမတို့ပညာရေးပေါ့ဘဝရပိုင်းဆိုင်ရာလည်းပြောင်းလဲဖို့လိုတယ်လို့ချုပ်ဖက်မှာပညာရေးပိုင်းဆိုင်ရာမယ် NGO တွေကလည်းပုံမှန်ဒီလိုမျိုး CSO တွေကပုံမှန်လေးနဲ့ပေါ့နော်ကျမတို့ကဏ္ဍငွေတွေတရားနေပြီးတော့မှရရှိတယ်ဘလို့ပေါ့စင်းစရာတွေအစပေါ့နော်ပွင့်လင်းမြင်သာမှုရှိတာမျိုးနဲ့ပို့ပြီးတော့မှပူပေါင်းလှုပ်ဆောင်ဖို့လိုမယ်လို့ကျမမြင်တယ်ဝင်းထဏနိုင်နဲ့ပူပေါင်းလှုပ်ဆောင်တဲ့အခါမှာလည်းဒီ budget ရေးဆွဲတဲ့အခါမှာလည်း CSO တွေကတော့ဘယ်ဘိုင်းကိုလှုပ်ဆောင်မယ်အစိုးရကတော့ဘယ်ဘိုင်းလှုပ်ဆောင်မယ်ဆိုပြီးတော့ပွင့်လင်းမြင်သာမှုရှိတဲ့ဟာမျိုးပေါ့ပို့လို့ကအရင်ကကျမတို့အဲ့လိုမရှိခဲ့ဘူး
Okay
အခုမှတော့ပို့ပြီးတော့နှစ်ဖက်လုံးကပို့ပြီးတော့ပွင့်လင်းမြင်သာတဲ့ပူပေါင်းဆောင်ရွက်မှုမျိုးနဲ့ကျမတို့လိုအပ်လိမ့်မယ်လို့မြင်နေအစရရပေါ့နော် CSO တွေဘက်ကသူတို့ plan လုပ်ခင်မှာဒီကဆွေးရနေတဲ့လောက်ကနှုတ်တော်နေတဲ့လောက်ကဆွေးရနေနှုတ်တော်ကဘာလို့လိုအပ်တယ်လဲအဲ့ဒါဆိုသူတို့ကလည်းဘာလို့လို့ရတယ်လဲပေါ့နော်အဲ့လိုပဲဆွေးရနေနှုတ်တော်ကလည်း CSO တွေဘာလို့လိုအပ်တယ်လဲအဲပြီးလို့ရှိရင်ကျမတို့ဘလို့ပူပေါင်းလုံဆောင်လို့ရလဲဆိုတော့နီးလန်းလို့အားလုံးကအစ်စ်ကိုတွားနေတာဆိုအစ်စ်လမ်းကြောင်းပေါ်ရောက်နေတဲ့အခါကျလမ်းကြောင်းအစ်စ်ပေါ်ရောက်နေတဲ့အခါကျတော့ကျမတို့အရင်လိုပုံစံမျိုးနဲ့လုပ်လို့ဒီအစင်အပြေပေါ့နော်ကျမတို့ဟိုတီထွင်ပြီးတော့မှစမ်းသစ်ပြီးတော့မှကျမတို့နီလန်းသစ်တွေနဲ့ပူပေါင်းလုပ်ဆောင်ရင်တော့ပို့ပြီးတော့ထိအောင်မယ်လို့ဒါကျမမြင်တယ်ပေါ့
ဟုတ်ကဲ့ခင်ဗျမရှိရစင်လာဟိုကလေးလိုက်ပေါ်မှာခဏနေပြပအောင်ခင်ဗျကျွန်တော်နောက်ထပ်ပေးတန်ဆွေးနွေးမဲ့ဖိတ်ခေါ်ချင်ပါတယ် Trigger Women Support Group အမျိုးသမီးလှုပ်ရှားတဲ့အဖွဲ့ကဒေါခင်လေးမက်ခင်လေးကြားပါလားခင်ဗျ
ဟုတ်ကဲ
့ဟုတ်ကဲ့မကလီကုနာကမရှိရစင်လာပြောသွားတဲ့အထဲမှာတော့ကျွန်တော်နောက်ဆုံးသူပြောသွားတဲ့လေးကိုကောက်ပြီးတော့အရင်ဆုံးမေးချင်ပါတယ်ဒီပွင့်လင်းမြင်သာမှုပေါ့ CSU တွေနဲ့ပတ်သက်လို့ကျွန်တော်တို့သိရသလောက်ဒီ NLD ပါတီတက်လာပြီးတဲ့အချိန်မှာဒီ CSU ဖွဲ့စည်းတွေရဲ့ဘဏ္ဍာငွေကြေးလေပတ်မှုတွေနောက်တစ်ခုကဒီထောက်ပံ့မှုတွေထောက်ပံ့ယူမှုတွေနဲ့ပတ်သက်လို့ညှိနှိုင်းဆောင်ရွက်ဖို့ဆိုပြီးတော့ဆွေးနွေးနေပြီးတော့ကော်မတီပုံစံမျိုးလုပ်ထားတာလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီကော်မတီနဲ့အနေအထားအဲ့ဒီလုပ်ကိုင်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့အခြေအနေဘယ်လိုရှိပါလဲခင်ဗျာအကန့်အသတ်ခံရလား CSU တွေဒီပွင့်လင်းမြင်သာမှုနဲ့ပတ်သက်လို့ဒီကော်မတီမှာ
ဟုတ်ကဲ့ပါအဲ့ဒါက NGO အစိုးရတက်ပြီးတော့တိတ်မကြခင်မှာဒါကူးလို့ခေါ်တာပေါ့နော် DACU ပေါ့ကျမတို့ Development Agency Coordination Unit လို့ထင်ပါတယ်အဓိကတော့ဒီဖွံ့ဖြိုးရေးဟိုမဟာမိတ်တွေပေါ့ agency တွေကိုပေါင်းစပ်ခင်ဆိုင်ကော်မတီ unit လို့ဟိုအဓိပ္ပာယ်ရှိပါတယ်အဓိကသူတို့ပြောတဲ့ရည်ရွယ်ချက်ကတော့ဒီဟာကဒီကျမတို့နိုင်ငံရဲ့ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ပေးကြမယ်အကူအညီပေးကြမယ်အဖွဲ့အစည်းတွေခြားထဲမှာပို့ပြီးတော့ကောင်းမွန်အောင်ညှိနှိုင်းဆောင်ရွက်ရေးအတွက်လို့ပြီးတော့သူတို့ရည်ရွယ်ချက်ရှိပုံရပါတယ်ဒါပေမဲ့ကျမတို့လိုဟို အဖွဲ့အရက်ဖက်ဖွဲ့စည်းတွေကောဒီ INGO တွေရော NGO တွေကတော့စိုးရိမ်နေဒီနောက်မှာခုနကိုတားညုံပြောတယ်လို့ပဲပေါ့ဒါတခုခုကိုပြန်စိုးရိမ်လို့တန်တဲ့အရှိလို့ထိန်းချုပ်ပြန်လောက်တလားဆိုရဲစိုးရိမ်မှုတွေလည်းကျွန်တော်တို့အားလုံးမှာရှိခဲ့တယ်ဒါပေမဲ့အခုဒီကော်မတီကဖွဲ့တာဖွဲ့ထားပြီးနဲ့တိတ်ပြီးတော့လုပ်ငန်းဆောင်တာတွေမှာကြက်ကြက်ပြက်လုံခြုံမှုအားနည်းသေးတယ်လို့လည်းကြားရတယ်ဘာလို့လဲဆိုတော့သူတို့မှာအခြားသောကိစ္စတွေလည်းရှိတယ်နောက်ကော်မတီရဲ့မှာပါတဲ့သူတွေကလည်းအခြားသောလုပ်ငန်းတွေမှာလည်းကြီးလေးတဲ့တာဝန်တွေယူထားတဲ့သူတွေလည်းပါတယ်လို့ဟိုဖြစ်နေတဲ့ပုံစံဖြစ်တဲ့အခါကျတော့တိတ်ပြီးတော့ဘာမှကြက်ကြက်ပြက်ပြက်လုံခြုံတိုင်းနိုင်မှုလည်းမရှိသေးဘူးလို့ကြားရတော့ကျွန်တော်တို့ရဲ့စိုးရိမ်ချက်တွေကတကယ်ဖြစ်လာလားမဖြစ်လာလားဆိုတာလည်းပြောဖို့တော့ခက်ပါသေးတယ်ရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်တစ်ဆက်ထဲမေးချင်တာကဒီ CSU တွေရဲ့လွတ်လပ်ခွင့်ပေါ့အရင်ဦးသိန်းစိန်လက်ထက်မှာတော့တော်တော်လေး CSU အဖွဲ့အစည်းတွေခုနကျွန်တော်ပြောခဲ့လို့ပဲ local ဖွဲ့စည်းတွေဆာအများကြီးပေါ်ခဲ့တယ်အဲ့တော့ဒီ NLD အစိုးရလက်ထက်မှာဒီအဖွဲ့အစည်းတွေရဲ့ဖွံ့ဖြိုးမှုရှင်သာအကောင့်မှုပို့ပြီးတော့ quality အရပါပေါ့အရေးသွေးရပါပေါ့နော်အခြေအနေဘယ်လိုရှိပါလဲခင်ဗျာ
အဲ့တော့ဒီမှာဟိုနည်းနည်းရှေ့ကိုပြန်ခောက်တာတော့မဟုတ်ပါဘူးတဲ့ဥသိမ်းစိန်လက်ထက်မှာဟုတ်တယ်ကျွန်တော်တို့ပေါ်ခဲ့ကြရပေါ်ခဲ့ကြတာကလည်းကျွန်တော်တို့ရက်ဖက်ဖွဲ့စည်းတွေနေနဲ့ရလာတဲ့အပွင့်လေးတစ်ခုမှာကျွန်တော်တို့တက်နိုင်ကြမြကိုစပေ့စ်ကိုချဲ့ကြမယ်ဆိုတော့ရည်ရွယ်ချက်နဲ့တော်တော်များများ CSU ဘက်မှာဆိုရင်ကျွန်တော်တို့အရင်ကနိုင်ငံရေးရလှုပ်ရှားတဲ့တက်ကြွတဲ့သူတွေလည်းပါတယ်တော်တော်များများကလူငယ်တွေရောပေါ့နော်နိုင်ငံတကာအထွေထွေရှိတဲ့သူတွေရောကကျွန်တော်တို့ရနိုင်ကြမြကိုနေရာလေးကိုရက်ဖက်ဖွဲ့စည်းနေရာကိုချဲ့မယ်ဆိုတော့ရည်ရွယ်ချက်နဲ့ဝင်ခဲ့ကြတယ်အဲ့ဒီချိန်မှာပဲအတိုင်းအတာတစ်ခုအနေနဲ့ဥသိမ်းစိန်အစိုးရကလည်းသူတို့ရဲ့ legitimacy အတွက်လားအခြားသောနိုင်ငံရေးရည်ရွယ်ချက်တွေလားတော့မသိဘူးအထိုက်အထောင်ကျွန်တော်တို့နဲ့ဆက်ဆံမှုတွေဟိုပေါ့နော်ဟိုလက်လက်ခေရောတွေရှိတယ်ဒါပေမဲ့အဲ့ဟာကကျမတို့အဖြေတော့မဟုတ်ဘူးရှိရဲဆိုတာပဲဖြစ်တယ်ကျမတို့ရဲ့ပြောတဲ့စကားတွေကျမတို့ရဲ့အကြံပြုချက်တွေကိုသူတို့လိုက်နာပြီးဆောင်ရွက်တာမျိုးပြီးတော့ကျမတို့အားရစရာမတွေ့ရဘူးဒါပေမဲ့အနည်းဆုံးတော့ကျမတို့လည်းဆက်ဆံရေးတွေရှိခဲ့ကြရဲဆိုပြီးတော့ရက်ဖက်ဖွဲ့စည်းတွေကလည်းမှတ်ချက်ပြုတယ်အခု NLD ဆိုရလည်းရောက်တဲ့အခါမှာလည်းကျမတို့ကဒီထက်ပိုကောင်းမွန်တဲ့ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေပိုရလာမယ်လို့တော့ကျမတို့အရင်ကမျှော်လင့်ခဲ့ကြတယ်ဒါပေမဲ့အခုချိန်မှာတော့အဲ့ဟာကဟိုကျမတို့ညောင်းလင်းတဲ့လောက်တော့အမှန်တိုင်းပြောရမယ်ဆိုရင်တော့ဖြစ်မနေဘူးပေါ့ဖြစ်မနေတာမှလည်းအကြောင်းမျိုးစုံရှိနိုင်ပါတယ်အဲ့ဒါကတော့ဘာလဲဆိုတော့အဓိကကျမဘာကြံကြည့်မလဲဆိုတော့ယုံကြည်မှုပဲအဲ့ယုံကြည်မှုမှာဟိုဘက်နဲ့ဒီဘက်မှာကျမတို့ဘက်ကတော့ဒီရက်ဖက်ဖို့စီစီဘက်ကတော့ဒီ NLD ဆိုရကိုအပြေဝကျမတို့ဟိုပြောရလို့ရှိရင်ဟိုပါတီတက်မလိုက်ဘူး INGO NGO ဆိုတာကဖက်လိုက်မှုခင်းပြီးတော့ဟိုဈာနေရမယ်လို့ဆိုပေမဲ့ကျမတို့ GB လူကြီးရဲ့ဆန္ဒမှာကျမတို့ရက်ဖက်ဖွဲ့စည်းရဲ့ဆန္ဒပဲဖြစ်တဲ့အတွက်ပြည်သူဆန္ဒနဲ့ညီကျမတို့ကတက်နိုင်ကြမြရွေးကောက်ပွဲတွေမှာပဲဖြစ်ဖြစ်အသိပညာပေးတဲ့အလုပ်တွေပဲဖြစ်ဖြစ်စောင့်ကြည့်ရေးပဲဖြစ်ဖြစ်ကျမတို့တက်နိုင်ကြမြတွန်းအားပေးပြီးတော့ရွေးတစ်ခုကိုပအောင်လုပ်ခဲ့ကြတယ်ဒါပေမဲ့ထင်တယ်လို့ကျမတို့ဒီဘက်မှာကျမတို့အနေနဲ့ရက်ဖက်ဖွဲ့စည်းများနဲ့ NLD အစိုးရအလို့တော်နဲ့ဆက်ဆံရေးကအကောင်းကလားဆိုတော့တင်တော့တော့အားကောင်းမနေဘူးဆိုတာလည်းတွေ့ရတယ်ဒါကလည်းကျမတို့ယုံကြည်မှုတွေမှာဘာတွေအားနည်းနေတယ်လဲဆိုတော့ကျမတို့ကခိုင်ခံရှင်တွေပဲတည်မှာပဲဖြစ်ပါတယ
်ဟုတ်ကဲ့အဲ့တင်တော့အားမကောင်းဘူးဆိုတော့ဘာကြောင့်ကျွန်တော်တို့သိရတော့တကယ်တမ်းပြောရင် NLD အစိုးရမဖြစ်ခင်မှာတိုက်ခန့်ပါတီအနေနဲ့ရှိစင်မှာဒီ CSU အဖွဲ့အစည်းတွေတော်နီးကြက်လောက်ခဲ့တယ်လို့ပဲဒီအဲ့ကတက်ကြွလှုပ်ရှားသူတွေများလည်း CSU တွေမှာပါခဲ့တာတွေလည်းရှိပါတယ်ဒါပေမဲ့တင်တော့ဆက်ဆံရေးအားမကောင်းဘူးဆိုတာဘာကြောင့်လို့ထင်ပါလဲဘာလို့သုံးသပ်မိပါလဲမခင်လေး
အဲ့တော့ကတော့ဒီမှာဒါကျမရဲ့တူတဲ့အမြင်ဆိုရင်ဒါက NLD အစိုးရအနေနဲ့သူ့မှာကဟိုပြောလို့ရှိရင်ဟိုဘေးကျန်နေတဲ့အနေအထားတစ်ခုကိုလည်းကျွန်တော်တို့လေ့လာမိပါတယ်။ဥမာတမ်ရော်နဲ့ဆက်ဆံရေးကိစ္စရရှိနေအခြားတော့သူ့မှာဟိုတကယ်အကဲဆက်တဲ့ကိစ္စရရှိနေ။ဒါကြတော့ရက်ဖက်ဖွဲ့စည်းနေကြတော့လေသူတို့ကတခါတည်းကျမတို့ရက်ဖက်ဖွဲ့စည်းတွေကတကယ်ဒီကြလွတ်လပ်တဲ့အဖွဲ့အစည်းမျိုးရက်တဲ့ရက်တည်တဲ့သူဖြစ်တဲ့အတွက်တခါတည်းမှာလွတ်လွတ်လပ်လှုပ်ရှားဆောင်ရွက်တာလည်းရှိတယ်။အဲ့လိုလွတ်လွတ်လပ်လှုပ်ရှားဆောင်ရွက်တဲ့စီမံကိန်းကြီးတွေဆိုရင်လည်းဆက်ပြီးတော့အကောင်းဆုံးမဖွင့်နိုင်အောင်ကျမတို့တွေကပြည်သူတွေရဲ့အမြင်တွေကိုတင်ပြတာလည်းရှိတဲ့အခါမှာအဲ့ဒီအပေါ်မှာသူတို့ကစိုးရိမ်မှုလွန်ကဲတာလည်းချက်ကောင်းဖြစ်မယ်။ဒီလိုမျိုးရက်ဖက်ဖွဲ့စည်းတွေနဲ့တကယ်ပဲပူးပေါင်းဆောင်ရွက်မှုတွေလုပ်လိုက်လို့ရှိရင်တစ်ဖက်မှာသူတို့လုံ့ဆရာတွေမှာအခက်အခဲတွေများတွေ့သွားမလား။ဒါမျိုးကိုလည်းသူတို့စိုးရိမ်တာချက်ကောင်းလည်းဖြစ်နိုင်တယ်။နောက်တစ်ခုကတော့သူတို့စိတ်ထဲမှာကရက်ဖက်ဖွဲ့စည်းဆိုတာအခုလာတဲ့လူတွေထဲမှာဟုတ်ပါတယ်ကျွန်တော်တို့အရင်ကရက်ဖက်ဆွဲစီမှာတက်ကြလှုပ်ရှားတဲ့လူတွေနိုင်ငံရေးကိစ္စဟောင်းတွေပါတယ်ဆိုပေမဲ့သူတို့တူးချင်းတွေရဲ့ကိုပိုင်ခံစားချက်တွေကိုပိုင်ယုံကြည်ချက်တွေရှိပေမဲ့အဖွဲ့အစည်းတစ်ခုပါတီတစ်ခုမူဝါဒတစ်ခုရဲ့အောက်ကိုရောက်သွားရင်ဒီမူဝါဒကိုသူတို့လေးစားလိုက်နာရတာဖြစ်တဲ့အတွက်ဒီပါတီတို့မဟုတ်ဒီအစိုးရရဲ့မူဝါဒအောက်မှာပဲလှုပ်ရှားရုံးကန်တဲ့အခါမှာသူတို့ကိုယ်တိုင်နဲ့ခိုင်ခံရှင်တွေမှလည်းအဆင်မပြေမှုတွေရှိကောင်းရှိမယ်ဆန္ဒရတော့လှုပ်ချင်တယ်သူတွေနဲ့စီကံအစီအစဉ်ကံရမလုံနိုင်တာတွေလည်းရှိကောင်းရှိမယ်ဒါပေမဲ့ဒီမှာတို့တူးချင်းနေနဲ့ဆက်ဆံကြတဲ့အခါမှာတော့ဘာမှ ပြဿနာမရှိနေဘူး။နောက်တစ်ခုရှိနေတယ်ကျွန်တော်တို့အခက်အခဲကိုပွင့်မင်းပြောရမယ်ဆိုရင်ခုနကျွန်မပြောတဲ့ trust ပေါ့ယုံကြည်မှုကိစ္စပဲပြန်ရောက်တယ်။ဒီအရက်ဖွဲ့ဖွဲ့စည်းဟာအရင်တုန်းကဘယ်လိုနောက်ကျောင်းရခြင်းရှိခဲ့လဲ။ဒီအရက်ဖွဲ့ဖွဲ့စည်းမှာပေါင်ဝင်တဲ့လူတွေကသူတို့နဲ့ဘယ်လောက်ရင်းနှီးကြွမ်းဝင်ပြီးတော့ဒီလူတွေတောင်းအောင်တည်လဲ။အဲ့လိုမျိုးသူတို့စိတ်ချရမယ်လို့ယုံကြည်မှုတဲ့လူမျိုးဆိုရင်တော့သူတို့စိတ်ချလက်ချနဲ့ဆက်ဆံပြီးတော့ဆောင်ရွက်တာတွေရှိတယ်။ဒါပေမဲ့ဒီအင်မတန်မှအရင်တုန်းက monitor အလုပ်ကိုလုပ်တယ်ကျွန်တော်တို့စောင့်ကြည့်တဲ့အလုပ်ကိုလုပ်ခဲ့တယ်။သူမဟုတ်ရင်သူတို့ရဲ့ဟိုအတန်တွေကအရန်ကိုပဲကျေကျေလောင်လောင်နဲ့မြေပြင်အခြေအနေကိုပြောလို့ရှိရဲဆိုတဲ့ဒီမျိုးတွေတော့တော်တော်လေးသူတို့စိုးရင်စိတ်နဲ့တည်ထားတဲ့ပုံစံမျိုးတွေလည်းတွေ့ရတော့သူတို့ရဲ့စိုးရင်ချက်ကကျမတော့အသေးချာမသိဘူးဒါမှမဟုတ်ဒါပေမဲ့ခုနကကျမပြောသလိုပဲစိုးရင်မှုတွေအရန်လွန်ခဲ့တဲ့အခါကျတော့တကယ်တော့အလုံးအချွတ်ပြင်းနဲ့ပို့ပြီးတော့တစ်ခါတည်းတစ်ပတ်ချမ်းမှာမိတ်ကျက်တဲ့သဘောပဲဖြစ်တာကိုတွေ့ရတယ်ဒါကကျမ energy စိုးရတက်လာတဲ့နောက်ပိုင်းအခုနောက်ပိုင်းမှာတော့ကျမလေ့လာကြလို့ဆိုရင်လွတ်တော်မှာကောစိုးရတွေမှာကောဒီရက်သက်ဖွဲ့စည်းတွေနဲ့အရင်ကတည်းကဆိုင်ပို့ပြီးတော့ချွတ်ချွတ်မှုတွေဆက်ဆံနိုင်အောင်သူတို့ပို့ပြီးတော့တတိထားပြီးတော့လှုပ်ဆောင်လာတဲ့ပြုပြင်ကြောင်းလဲတိုးတက်မှုအနည်းငယ်ကိုလည်းကျမတော့တွေ့ရပါတယ်
ဟုတ်ကဲ့ခင်ဗျကျွန်တော် match ရှိစိတ်လက်ကိုဒါနဲ့ပတ်သက်လို့မေးချင်ပါတယ်ခုနက mark ခင်လေးဆွေးနွေးသွားတာနဲ့ပတ်သက်လို့အဓိကတော့NLD မှာဒီ CSO နဲ့ CSO နဲ့ပတ်သက်ပြီးတော့စိုးရင်စရာများရှိနေလား NLD ရဲ့ဒီ CSO နဲ့ပတ်သက်လို့မူဝါဒကိုဘယ်လိုများရှိပါလဲခင်ဗျာ
ဟုတ်ကဲ့တော့လေကျမအမြင်ပေါ့နော်ဟိုတိုက်ပြီးတော့စိုးရင်ဆိုတော့မဟုတ်ဘူးတို့တော့ပါတီမေကလေတခြားကိစ္စတွေလုပ်ရတယ်။နောက်ကျမတို့ပါတီ significant လည်းရှိတော့ဥပမာကျမတို့ကိုယ်စားလှယ်တွေပေါ့ကိုယ်စားလှယ်ကြတော့အရင်လိုမျိုးမဟုတ်တော့ဘူးလေကိုယ်စားလှယ်ကြတော့သူ့မေကလိုက်နာမဲ့ significant တွေရှိရပေါ့နော်။အဲကျမတို့က CSO ဒီ CSO ရဲ့အကြောင်းကိုကျမတို့ကောင်းကောင်းသိတယ်သူကဘာတူလဲသူရဲ့နောက်ကြောင်းသူရဲ့လုပ်ဟာတွေကိုသိရဆိုရင်နားမခင်လေးပြောရဆိုကျမတို့ကဒါပုံမှန်လေးနဲ့ဆက်ဆက်လို့ရတယ်ပေါ့နော်။နောက်ပါတီနဲ့လည်းရှိတ်ဆက်ပြီးတော့လေဒါတချို့ ਆਈ ဆိုဆောင်ရွက်နေရပဲလေ။အဲ့တော့ကျမတို့ချင်းမေက CSO ကလူတွေပေါ့နော်ကျမမြင်တာပေါ့လေကျမတို့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်နေရဲ့ CSO ရဲ့ကျမတို့ဒီမိုကရေစီတွားနေတဲ့ကျမတို့အားလုံးရဲ့အတွေ့အကြုံကနည်းနည်းမြုပ်တဲ့အခါ CSO ဆိုတာကိုဟိုသိသိချင်းချင်း definition ပေါ့နော်အဲ့လိုဖွင့်ဖို့ရေနောက် CSO ရဲ့အခန်းကဏ္ဍကဘာလဲပေါ့ဒါကိုတက်တက်မမှပေါ့နော်တက်မှတ်ထားတာကျမတို့မရှိဘူးလို့ထင်တယ်ဟိုအရင်တော့ကျမလုပ်တယ်ဆိုတာဒီတိုင်းပဲလေမတက်မှတ်လည်းခုပါကိုပဲလုပ်ခဲ့ကြပေါ့ဒါနိုင်ငံတကာရဲ့ trend ပေါ့နောက်ခုကြောက်တော့အခုနိုင်ငံတကာမှာလည်း trend ကဒီနိုင်ငံ democratic movement ကိုတွားမယ် democratic nation တွားမယ် CSO ရဲ့အခန်းကဏ္ဍပေါ့နော်ကျမတို့ကဘယ်နေရမယ်တော့ CSO ကဘလို့ပေါ့နော်စသဖြင့်ပေါ့အချို့နိုင်ငံတချို့ဆိုလို့ရှိရင်နိုင်ငံတော်ကတော့မှဘတ်ဂျက်ချပြီးတော့နိုင်ငံတော်ကမလုပ်ဘူးရှိုးကမလုပ်ဘူး CSO လုပ်ခိုင်းတာတွေရှိရလေ
ဟုတ်ကဲ့
ကျမတို့ကအဲ့လောက်ထိမရောက်သေးဘူးဟုတ်ကဲ့
ဟုတ်ကဲ့
အဲ့တော့ကျမတို့ကျွန်တော်ခုနကယုံကြည်မှုဆိုရလဲတယောက်နဲ့တယောက်ကြားမယ်ဟိုဘုခွန်မယ်ပေါင်းဆက်လုတ်ကြိုင်နေတာလေအသိပြီးတော့အလေးကျင့်မရှိသေးဘူးပေါ့နော်ဟိုကျမတို့အရင်တုန်းကတော့အစိုးရအနေနဲ့လုတ်တာမဟုတ်ဘူးလေအဲအဲ့ခါကျတော့ကျမတို့ကပုံစံတစ်မျိုးနဲ့လုတ်ရှာတာပေါ့ဒါပေမဲ့အခုကိုကအစိုးရဖြစ်သွားပြီဆိုတဲ့ခါကျတော့အဲ့ဒီအချိန်မှာ CSO နဲ့ဘယ်လိုမျိုးပေါ့နော်ဟိုပူးပေါင်းလုပ်အောင်လဲဆိုတော့CSO ရလည်းအဲကိုတင်တဲ့ဆိုရနဲ့ဘယ်လိုပူးပေါင်းလုပ်အောင်လဲဆိုတဲ့ခါကျကျမတို့မှဟိုအလေးကျင့်မရှိခဲ့ဘူးလေအဲ့ခါကျတော့တ
ရားနဲ့တရ
ားနဲ့ပေါ့နော်ဟိုကျမထင်တယ်စစ်စစ်မှု
လေးအားနဲ့မရှိရင်စိန်လိုက်ရဲ့မရှိစိန်လိုက်ရဲ့တူးချင်းအမြင်ပေါ့ဒီ
ဘလို့ပေါ့ဟောင်းတူတူဆိုတာသူကလည်းအပြန်လာအကဲခတ်နေတဲ့အနေထားမျိုးပေါ့နော်ဟိုနောက်ပြီးတော့ဒီဆိုးရမယ်လားချာလုံးရတယ်အများကြီးပေါ့ညီချင်းရေးအတွက်လို့ကဒါလည်းအများကြီးပေါ့နော်အဲ့ဒီမှာကျမတို့ကဦးစားပေးရမယ့်ဟာလေးရှိနေတယ်ပေါ့နော်အဲ့တော့ဟိုကျမအမြင်ကတော့ပေါ့နော်ဟိုအခက်နဲ့တစ်ခက်ပေါ့ပို့ပြီးတော့မှပုံမှန်လင်းလင်းနဲ့တွဲဆောင်ဆွေးနွေးလို့ရမယ်အဲ့ဟော
ဘောနော်ပလက်ဖောင်းလေးတစ်ခုတော့လိုမယ်လို့တော့ကျွန်မမြင်တယ်ပေါ့မရှိစင်လဲတူတူလေးတစ်ခုဖြစ်ပြီးပါဟိုဟာလေးအတိအကမရှိစင်လဲတအူးချင်းအမြင်ကရောဆီယက်ဆိုရီအားကောင်းလာဖို့ဆိုရင်မြန်မာနိုင်ငံမှာအခုလက်ရှိအခြေအနေကဘာတွေလိုအပ်နေရလို့မြင်လဲ
အဲ့ဆီမတ်ဆိုတော့ပြောလို့ပေါ့ CSO ရဲ့အခန်းကဏ္ဍကပေးနေရမယ် CSO ကနော်ပေးနေရတယ်ပေါ့နိုင်ငံရဲ့ဦးစားပေးလုပ်ငန်းတွေရှိပေးနေရတယ်မြေတော့ CSO ကဘာလုပ်လို့ရတယ်ဆိုတော့ပေါ့နော်ဟို view ဟာပေါ့အဲ့လိုလေလေရှိဖို့လိုတယ်ဒါဆိုရမယ်လေရှိဖို့လိုတယ်ပေါ့နော်ဘယ်နေရာမှာပူရမှာဘယ်လိုပူပေါင်းမလဲဒီအစားနောက်စားဟိုနောက်ဆုံးဘတ်ချက်ခအစားပေါ့နော်ကျွန်တော်တို့ဘယ်လိုခွဲဝေမလဲအဲ့အဲ့လိုမျိုးကြီးအစားဟိုရှိဖို့လိုမယ်လို့ကျွန်တော်မြင်
ဟုတ်ကဲ့ကျွန်တော်မခင်လေးကိုမေးချင်ပါတယ်နောက်ဆုံးခုနကမက်ရှူစင်လက်ပြောသွားတဲ့အထက်မှာ CSU ရဲ့ပတ်သက်လို့တသက်မှတ်ရှိဖို့ပေါ့အဲ့တော့ကျွန်တော်ကမေးချင်တာကအစိုးရဘက်ကရောသူတို့ရဲ့နိုင်ငံတော်မူဝါဒဆိုင်ရာကိစ္စတွေမှာ CSU ကိုဘယ်လောက်ထိတင်ရပေးပါလဲအထူးဖြစ်ဆိုညီညာရေးလုပ်ငန်းစဉ်လိုဟာမျိုးမှာပေါ့နော
်ဟုတ်ကဲ့ဟိုပထမပိုင်းမှာတော့ဒီကျွန်တော်တို့ဒါဦးသိန်းစိန်နဲ့ထက်တဲ့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းရဲ့အခမ်းအနားညီညာရေးမှာပါဝင်မှုအစည်းအဝေးပါဝင်မှုအတွက်ကိုကျွန်တော်တို့အစံတစိုက်တောင်းဆိုခဲ့ကြတယ်အခု21ရာစုပင်လုံးမှာတော့ ဟိုရက်ဖက်ဖွဲ့စည်းအချို့ကိုပေါ့နော်ဒါအာဖိတ်ခေါ်တာတွေတက်ရောက်ခိုင်းတာတွေရှိရဲဒါပေမဲ့အမှုချိန်ကြီးရက်ဖက်ဖွဲ့စည်းရဲ့ကဏ္ဍတရားကဏ္ဍအနေနဲ့အဲဆွေးနွေးတဲ့ကိစ္စမျိုးပဲဖြစ်ပြီးတော့ parallel ပဲတွားနေပြီးတော့ကျွန်တော်တို့ဒီအထက်ထဲမှာဝင်ပြီးတော့ဆွေးနွေးနိုင်ပွားတော့အားနည်းတယ်ပေါ့အခြားနေရာတွေမှာလည်းကျွန်မထင်ပါတယ်ဟိုအဲ့လိုပဲပေါ့နော်နည်းနည်းလေးတော့ကျွန်တော်တို့ပူပေါင်းဆောင်ရွက်ပြီးတော့လှုပ်ဖို့ဟာတွေမှာအားနည်းနေတယ်လို့ကျွန်မအမှန်တိုင်းပြောချင်ပါတယ်ဒါဘာပြောချင်တာလဲဆိုကျွန်မအပြစ်ပြောတာမဟုတ်ပါဘူးဒီထက်ပိုဆောင်ရွက်စေချင်တာပါအထူးသဖြင့်ဆိုရင်ကျွန်တော်တို့အခုဘတ်ဂျက်ပြင်လဲမြင်တာမှုအဂရိလိုက်စားမှုတိုက်ချက်ရေးဒီလိုကိစ္စတွေအစိုးရရဲ့စီမံကိန်းကိစ္စတွေပါဆိုလို့ရှိရင်အစိုးရကဒီအရကလိုက်မကြည့်နိုင်ပါဘူးကျွန်တော်တို့အရက်ဖက်ဖွဲ့စည်းတွေကမျိုးရင်းမှာလုပ်နေတဲ့အခါကျတော့ဒီမျိုးရင်းမှာဖြစ်နေတဲ့အခြေအနေဒေတာကန်တွေရဲ့အခြေအနေအတင်းပြတ်ချဆောင်မှုတိုက်ချက်ရေးအတွက်ကိုကျွန်တော်တို့ဘယ်လိုလုပ်နိုင်လဲဆိုတဲ့ဟာကိုအစိုးရတုံ့ပြန်ရင်ဒီလွှတ်တော်ကိုယ်စားလှယ်လွှတ်တော်တွေနဲ့ကျွန်တော်တို့ကပူးပေါင်းပြီးတော့အောက်ကအောက်ခြေကအတန်ကိုကျွန်တော်တို့ကပြန်ပြီးတော့ဟိုပြန်ပြီးတော့ပို့ပေးနိုင်တယ်အစိုးရအနေနဲ့သူကိုယ်တိုင်လည်းလုပ်ကြမလို့ပဲနဲ့ဒီရက်သက်ဖွဲ့စည်းရဲ့အတန်ကိုနားထောင်လိုက်တာသူတို့သူရဲ့ research တွေသူရဲ့သူတည်တာစာတမ်းတွေအကြံပြုချက်တွေမူဝါဒကိုကြည့်လိုက်ရုံနဲ့သူတို့အငယ်တကူပဲသူတို့ခက်ခက်ကြဲကြဲလုပ်ကြမလို့ပဲသူတို့အကြံဉာဏ်တွေရနိုင်ပြီကျွန်တော်ပြောချင်တာပေးတဲ့အကြံတိုင်းကျွန်တော်တို့ယူစရာမလိုပါဘူးဒါကကိုယ့်ရဲ့မူဝါဒစိတ်ရဲ့ policy နဲ့ကိုက်ညီမှယူသို့ပေမဲ့ကျွန်တော်တို့ထိုင်နားထောင်ပြီးမယ်သူတို့ရဲ့အကြံပြုချက်တွေကနေမှကျွန်တော်တို့ထိုင်စဉ်းစားတဲ့အချက်တွေစဉ်းစားမယ်ဆိုရင်အစိုးရထမ်းနေရတဲ့ဝန်ထုပ်ဝန်ကြီးရဲ့အနည်းငယ်ရော့သွားတယ်လို့ကျွန်မယုံကြည်တယ်အဲ့တော့ပို့ပြီးတော့အားကောင်းတဲ့ဆောင်ရွက်မှုမျိုးဖြစ်ဖို့ဆိုရင်တော့ကျွန်တော်တို့အရက်ဖက်ဖွဲ့စည်းတွေအရက်ဖက်ဖွဲ့စည်းမှလ
ည်းမက်ကင်လီချုပ်ပြီးပါဦ
းအရက်ဖက်ဖွဲ့စည်းလို့ပြောလိုက်ရင်ဆန္ဒပြတဲ့သူတွေကိုပဲမြင်းနေပြီးတော့တကယ်မူဝါဒပိုင်းဆိုင်ရာမှာ policy ပိုင်းဆိုင်ရာမှာအကြံပြုနိုင်တဲ့အဖွဲ့အစည်းမျိုးတွေလို့ data ဖွံ့ဖြိုးရေးအတွက်တိတိယောက်လုပ်ပေးနိုင်တဲ့အဖွဲ့အစည်းတွေကိုတိတ်ပြေးမမြင်တာမျိုးတွေဖြစ်နေတတ်တယ်အဲ့တော့အဲ့လိုအဖွဲ့အစည်းတွေအများကြီးရှိတဲ့အတွက်သူတို့နဲ့ပို့ပြီးပူးပေါင်းဆောင်ရွက်ခြင်းအပြင်အစိုးရတွားနေတဲ့လမ်းကြောင်းမှာပို့ပြီးတော့ democracy လမ်းကြောင်းပေါ်မှာပို့ပြီးခိုင်ခိုင်မာဖြစ်အောင်အားပေးနိုင်တယ်လုပ်နိုင်တယ်လို့ကျွန်တော်ပြောချင်တ
ာမက်ကင်လီကျေးဇူးပါခင်ဗျာကျွန်တော်တို့ဓာတ်ရည်လေးလိုက်စီစဉ်အချိန်လေးဆီသွားလို့ပါပေါင်းဆွေးနွေးပြီးတဲ့မက်ရှိရှိစိန်လက်ကောင်မက်ကင်လီကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတို့ရရှိနေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ